အစ္စရေးနိုင်ငံရဲ့တတိယအကြီးဆုံးမြို့ Haifa မှာလောင်ကျွမ်းနေတဲ့မိတွေကိုမိသက်သမားတွေကဒီကနေ့နှိမ့်သက်ထိန်းချုပ်နိုင်ခဲ့ပေမဲ့လည်းနိုင်ငံတော်ဝန်နေရာတဒါဇင်လောက်မှာလောင်ကျွမ်းနေတဲ့မိတွေကိုဒီကနေ့၄ရက်မြောက်နေ့မှာဆက်လက်နှိမ့်သက်နေပါတယ်တောင်ကနန်းရှိတဲ့ Haifa မြို့ကန်တွေကိုအခုခါမှာပေကင်းရကိုရွှေ့ပြောင်းပေးထားသလို6တွေ့ပြီးတော့လီးတိုက်တာကြောင့်မိပြန်လောင်မှာကိုဆိုရင်ပြီးလုံခြုံရေးရဲတွေနဲ့မိသက်သမားအများအပြားကိုအဆောင်အချက်ချထားပါတယ်နိုင်ငံတွင်းဒေသတွေမှာ6တွေ့မှုလွန်ကဲနေတာကြောင့်မိဆက်လက်လောင်ကျွမ်းနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်မိလောင်ကျွမ်းမှုကြောင့်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရတာမျိုးမရှိပေမဲ့လူဒါဇင်တော်များများဟာမိကိုငွေတွေရှူဆိုင်မိတာကြောင့်သူတို့ကိုစေယုံတင်ကုသပေးခဲ့ရပါတယ်အခုလိုဆိုးရွားနေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့လုံခြုံရေးရဲတွေနဲ့မိသက်သမားတွေကိုအင်အားပြည့်တဲ့အနေနဲ့စစ်မှုဒဏ်ဟောင်းတွေကိုအစ္စရေးအစိုးရကကြာသပတေးနေ့မှာပြန်လည်ဆင့်ခေါ်ခဲ့ပါတယ်ဒါအပြင်နိုင်ငံတော်များများကဆီလွတ်လိုက်တဲ့မိသက်လေယာဉ်ပြန်တွေကိုလည်းအသုံးပြုခဲ့ပါတယ်နိုင်ငံတော်ကမှမီးရှို့ခဲ့တယ်လို့တန်တရားရှိထားသူ12ဦးကိုအစ္စရေးရဲတွေကအခုခါမှဖမ်းဆီးလိုက်ပြီးအစ္စရေးလုံခြုံရေးအေဂျင်စီရှင်းဘက်ကအဲ့ဒီလူတွေမီးဘလို့ရှို့ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ Jerusalem Post သတင်းစာမှာရေးသားဖော်ပြထားပါတယ်ခင်ဗျာ